ဒီကနေ့နားဆင်ရမှာကတော့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
။ချစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ခင်ဗျာ။လောကမှာလူတိုင်းလူတိုင်းဟာဘဝရှိရေးအတွက်ကြိုးစားပြီးအားထုတ်တတ်ကြပါတယ်။တချို့များဆိုခုလက်ရှိအသက်ရှင်နေတဲ့ဘဝအသက်တာအတွက်သာမကနောက်တမလွန်အရေးစိတ်မှတွေးပြီးဘဝကူးကောင်းဖို့ယေရှုအားထုတ်ကြိုးပမ်းလှုပ်ဆောင်နေကြတာဆိုတာတွေ့ရပါတယ်။အဲ့ဒါကရဖို့ပိုင်ဆိုင်ဖို့ပဲမဟုတ်လား။မရှိသေးတာသာရှိလာခြင်းတာ။မဖြစ်သေးတာကိုဖြစ်လာခြင်းတာဟာလူရဲ့သဘာဝပါပဲ။တခုတော့ရှိတာပေါ့။ကိုယ်အတွက်ကောင်းမယ်ဆိုရင်ချင်းကတ်တယ်၊တိုးဝင်တယ်။အကျိုးတကယ်မရှိဘူးဆိုရင်အဆိုးမဖြစ်ဖို့နှောင့်တွေးမထားပဲရှောင်ဖယ်သွားကြမှာအမှန်ပါ။ဒီသဘောအမြင်အတွက်ပြောချင်တဲ့စကားတစ်ခွန်းကနောက်ကျောင်းပြန်လှည့်ရှောင်ခွာထွက်ခြင်းဆိုတဲ့အကြောင်းပါပဲ။တခါတုန်းကတက်မတော်သားဟောင်းဇာယိဆရာကြီးတဦးဟာသူ့ဘဝမှာရခဲ့သမျှအတွေ့အကြုံတွေကိုအခြေခံပြီးလူတွေအတွက်အသိအမြင်ကိုတင်ပြခဲ့ရမှာဒိုင်းပြည်ရဲ့အဖြစ်အမှောက်စူးညောင်ခလုတ်တွေကိုအမြင့်မကျန်တွန်းလံဖယ်နှုတ်တိုက်ထုတ်တတ်တဲ့နိုင်ငံသားကောင်းတွေဟာစစ်မြေပြင်တနေရာမှာအသက်ကိုပေးဖို့ဝန်မလေးပဲလက်ရဲစရဲတိုက်ပွဲဝင်နေကြတဲ့အခါအတွေ့အကြုံနုနယ်သေးတဲ့တပ်သားတစ်လေးတယောက်ခမညာကြောက်ရှာလွန်းလို့တိုက်ပွဲမှာပါဝင်ထိုးစစ်ဆင်ဖို့နေနေတာတာအမောင်ညကိုအားပြုရင်းတိုက်ပွဲနဲ့ဝေးရကိုတဖြည်းဖြည်းထွက်ခွာလာခဲ့ပါတယ်ပြစ်ခတ်နေတဲ့လက်နက်ကြီးလက်နက်ငယ်တွေရဲ့အတန်တွေကြည်တင့်သူတို့ရဲ့မြင်ကွင်းတွေကြောင့်မနေရဲတော့ပဲရဲဘော်တွေနဲ့ခွဲခွာလာခဲ့ရာကတဏှာအယောက်မှာမထင်မမှတ်ပဲခလုတ်တိုက်လဲတော့တာပါပဲ။နာကျင်မှုကိုခံစားရင်းကဘေးဟာကိုခလုတ်တိုက်မိတယ်လဲဆိုတာကိုညအမောင်ရဲ့အလင်းရောင်ဝူတော်ဝါမှာတည်တည်ချာချာစူးစမ်းကြည့်လိုက်မိပါတယ်။ဘဝမှာအများနဲ့အတူအသက်တာရဲ့တိုက်ပွဲဆင်နွှဲနေကြတော့လူတကိုယ်လုံးကြောက်စိတ်ဖုံးလွှမ်းရင်းအော်တပစိတ်မကြည်မလင်ဖြစ်တာကြောင့်သွေးတန်ရဲရဲတေပွဲဝင်ရသူတွေကိုကြည့်ပြီးငါလဲဒီလိုပဲနာရမှာပါလား။တေရမှာပါလားဆိုတဲ့စိုးရိမ်စိတ်တွေဝင်တော့စိတ်ထဲမှာမငြိမ်မသက်ရင်ဆိုင်မယ်ဆိုတဲ့စိတ်တွေကုန်ခန်းသွားတာကြောင့်လက်ရှိအခြေအနေကနေယုံထွက်ခဲ့ကြတာပါပဲ။အဲ့ဒါကိုနောက်ကျောင်းပြန်လဲရှောင်ခွာထွက်တယ်လို့ဆိုရမှာပဲနော်။ဒီဘဝမှာဒီအဖြစ်မျိုးကိုဘယ်သူကမှလူလားမှာမဟုတ်တယ်လို့တရေဘိုးကြောင့်လှကြည်လားလို့တောင်ဝေဖန်ကဲ့ရဲ့ကြမှာပါ။ကြည့်နော်။တတ္တိမရှိဘူးပဲပြောပြောမနစ်တက်တာလို့ပဲဆိုဆိုရင်မဆိုင်လူတာပဲဖြစ်ဖြစ်လက်တလော့အနေထားကနေပြောင်းလဲသွားတာကိုဘယ်သူမဆိုတက်တောင့်တက်တာနေကျင်တာပဲမဟုတ်လားအဲ့ဒါကြောင့်အသက်ဘေးကလွတ်ဖို့အရေးထွက်ပြေးလာခဲ့ကြတဲ့မိသားစုတစုမှာတမတ်တွေကြံခဲ့လို့လောက်ကြပါအောင်ငါတမတ်တွေမပါလာဘူးငါသမီးတွေတော့မဟုတ်ဆိုးမှဖြစ်ရကြည်ရဲ့ဆိုပြီးတွေးလိုက်လို့လားဒါမှမဟုတ်ငါတို့နေခဲ့တဲ့နေရာလေးကြံခဲ့တဲ့ငါပစ္စည်းတွေဒါရီမရှိရင်ငါတို့ဘလို့လုံနေကြမလဲလို့စဉ်းစားမိလိုက်တာကြောင့်လားဘလို့အကြောင်းကြောင့်ပဲဖြစ်ဖြစ်အဲ့ဒီဖြစ်ရက်မှာပါဝင်ခဲ့တဲ့မိခင်ဟာနောက်ကျောင်းပြန်လှည့်ခဲ့မိတာမို့ကြည်ကြည်ကွဲကွဲရင်ထဲမှာနာကျင်စရာကြုံရတဲ့မိသားစုဘဝတစ်ခုပါပြောခဲ့တဲ့တက်သားတဲ့ကလေးရဲ့အဖြစ်မှာကြည်လိုက်ရင်နောက်ကျောင်းပြန်လှည့်လိုက်တဲ့သူ့ရဲ့အဖြစ်ကသူ့ဘဝရဲ့အရှုံးဖြစ်သွားရတာပဲလို့တော့မထင်ပါနဲ့ ခလုတ်တိုက်တော့ဘာကိုများငါခလုတ်တိုက်မိသွားပါလေလို့လေးကြရက်ကကြည့်တဲ့အခါမုံဝါဝအလင်းရောင်အောင်မှာကားတိုင်ကိုတွေးလိုက်ရပါတယ်သူဟာခရိယံဘာသာဝင်တယောက်ဖြစ်တာကြောင့်သူတွေးလိုက်ရတဲ့ကားတိုင်နဲ့ပတ်သက်ပြီးလွန်ခဲ့တဲ့နှစ်ပေါင်းများစွာကကရာနီတောင်ကုန်းပေါ်မှာလူမျိုးတကာအတွက်အသက်ကိုစွန့်လူသွားခဲ့တဲ့တခင်ယေရှုရဲ့အကြောင်းကိုတတိယမိလိုက်ပါတယ် တခင်ယေရှုခမရာလောကရဲ့မွေးဖွားလာစကအမောင်များစံတော်ဝါဝါလမ်းသွားခဲ့သူတွေအတိပညာရှိလျက်နဲ့တတိမဲ့နေသူတွေဝေခွဲရခန့်နေသူတွေအတွက်အမှန်ကိုပြပေးခဲ့သလိုအရွေရတော်လဲတခါဝေဒနာရှိနေသူတွေအတွက်အသေးအချာအဖြေရှာပေးခဲ့တာပါပဲလူတွေရဲ့စိတ်အမိုက်ကိုထိတ်တိုက်ရှင်းဖို့ကားတိုင်ထံကရာနီကုန်းတော်ပေါ်ရှောက်လန်းခဲ့ရင်လူမျိုးမခွဲအဆင့်အတန်းမခွဲ ကြားမှာမခွဲလူတိုင်းအပေါ်နက်နဲကြီးမားတဲ့မြစ်တာတရားနဲ့အသက်တော်ကိုစွန့်လူခဲ့တာကိုသူတောင်မှသူချစ်တဲ့ကဘာလောကအတွက်အသက်စွန့်ရဲသေးတာပဲဘာမဟုတ်တဲ့ငါရဲဖို့ရဲဘက်တီအတွက်ငါချစ်တဲ့ငါတိုင်းပြီအတွက်ငါဘာလို့မစွန့်ရဲရမှာလဲငါကဘာဖြစ်လို့ဝန်လေးရမှာလဲဆိုပြီးရဲရင်တဲ့သဘောတည်ကြည်တဲ့စိတ်နဲ့တိုက်ပွဲဘက်ကိုပြန်လှည့်သွားခဲ့ပါတယ်အဲ့ဒီအတွက်သူ့ဘဝမှာတက်ပြ ို့တိုင်းပြည်ကချင်းမြင့်နဲ့တရေကောင်းဘွဲကိုထိုက်ထိုက်တန်တန်ရခဲ့ပါတော့တယ်။အသက်ရှင်ရဘဝခရီးမှာခလုတ်ကတဲ့ရှိနေခြင်းကြောင့်နာကျင်မှုဝေဒနာကိုနစ်နစ်တဲတဲခံစားရမှာဖြစ်ပေမဲ့ဘဝရဲ့အရေးပါတဲ့တင်ငန်းစာကိုရရှိပိုင်ဆိုင်စေပါတယ်။တကယ်တော့တက်သားတစ်ကလေးတိုက်မိခဲ့တဲ့အရာကတင်းချိုင်ဟောင်းတစ်ခုရဲ့မြေပုံမှတ်တိုင်လေးပါပဲ။ဘာမဟုတ်တဲ့မြေပုံမှတ်တိုင်ကလေးဟာဒီတက်သားတစ်ကိုကြီးမားတဲ့စိတ်တက်ခွန်အားပြတ်သားတဲ့သဘောအမြင်ကိုရရှိစေခဲ့တာပါပဲ။သူဟာနောက်ကျောင်းပြန်မလဲတိုက်ပွဲကနေရှောင်ခွာမထွက်ခဲ့မိဘူးဆိုရင်ထူးခြားမှုရှိလာမှာမဟုတ်ပါဘူး။ခလုတ်ကတဲ့ထိခိုက်ခြင်းမရှိခဲ့မိဘူးဆိုရင်လည်းနောက်ကျောင်းပြန်လှည့်ပြစ်မှာမဟုတ်ပါဘူး။နောက်ပြန်မလှည့်ဘူးဆိုရင်စစ်မြေပြင်ကိုပြန်မရောက်ပါဘူး။စစ်မြေပြင်မှာရလာတဲ့အသည့်တရားနဲ့စွန့်စွန့်စားစားတိုက်ပွဲမဝင်ခဲ့ရင်လည်းထိုက်တန်တဲ့စုကိုရခဲ့မှာမဟုတ်ပါဘူးခလုတ်ကသင်းနဲ့တူတဲ့မှတ်တိုင်ဟာတစ်ခါတခါဘဝအတွက်အရေးပါလှပါတယ်တမန်ရဲ့အလဲမှာအထင်ရှားထွန်းပေါ်ခဲ့တဲ့သခင်ယေရှုဟာလူသက်ကုန်းဂေါလဂေါသလို့အမည်ရတဲ့ဂရာနီကုန်းပေါ်မှာသူတော်ကောင်းရောင်ဆောင်နေသူတွေအတွက်ရှက်စရာမှတ်သားစရာကိုထားရိတ်ခဲ့ပါပြီသူပြောခဲ့တဲ့စကားတစ်ခွန်းကမင်းတို့ဘဝမှာဒုက္ခဆင်းရဲမလွဲ့ဧကန်အမှန်ကြုံရမှာပါပဲ။ဒါပေမဲ့မစိုးရိမ်ပါနဲ့။ငါဟာလောကကိုအောင်ပြီ။မင်းတို့လည်းငါနောက်ကိုလိုက်ရင်ငါလိုပဲရင်ဆိုင်ရမယ်။ငါကြုံရတဲ့အဖြစ်ကိုတွေးကြရမယ်။ငါလိုပဲလွတ်မြောက်မှုကိုရကြမယ်လို့အားပေးခဲ့ဘူးတာကြောင့်ဒီကနေ့တက္ကရိ2000ကျော်လာတဲ့ကာလအထိသူ့အာမခံချက်စကားတွေအတွက်ရဲရဲရင်ရင်သခင်ယေရှုရဲ့နောက်တော်ပါဖွားချေထက်လိုက်ခဲ့ကြသူတွေဒူးနဲ့ဒေးပါပဲချစ်တော်သောတာရှင်များခမညာဘဝမှာဝေခွဲမရနိုင်တဲ့အခါဆုံးဖြတ်ချက်ပြက်ပြက်သားသားချရမယ့်အချိန်မျိုးမှာရွေးချယ်မှုအလင်းစလိုချက်ချင်းပြုရတော့မယ့်အခြေအနေမျိုးမှာကားတိုင်တော်ကိုမျှော်ကြည့်ပါကားတိုင်တော်ကအဖြေပေးပါလိမ့်မယ်ဘဝရဲ့ရှိစေရမယ့်အရေးကိုယဉ်လေးနေပါသလားနောက်ကျောင်းပြန်လှည့်မယ့်အနေအထားကနေရှောင်ခွာပြစ်ထွက်ရှေ့ကိုခရီးဆက်ဖို့အာယူလို့လှမ်းကြပါစို့လို့မြစ်တာနဲ့ဖော်ပြလိုက်ရပါတယ်တောတာရှင်ပေါင်းကိုခန္ဓာရဲ့ကျမ်းမာခြင်းစိတ်နှလုံးရဲ့ရှင်လန်းခြင်းတွေနဲ့ပြည့်ဝနိုင်ကြပါစေ
Maybe. တော်ပြီ